မှသုံးဖို့ရည်ရွယ်တဲ့လေ Minecraft Computer Game ဒီနှစ်နွေရာသီထွက်တော့မဲတဲ့ကိုသားညုံကြီး
Microsoft ပြင်ညာတော့တွေးလိုက်တယ်ဗျအခုလည်းပဲဒီ Minecraft EDU ဆိုပြီးတော့ရှိနေပြီမဟုတ်လားဗ
ျဟုတ်တယ်လေအခုရှိတာက Minecraft EDU ကိုသားညုံကြီးရဲ့အဲ့ဒါ Computer ပေါ်မှာ Block တုံးလေးတွေနဲ့အစာဦးတွေမြို့တွေရွာတွေဖန်တီးရတဲ့ Minecraft Game ကိုကျောင်းစာသင်ခန်းတွေထဲမှာကျောင်းသားတွေအတွက်ပြင်ညာရအောင်ရည်ရွယ်လုပ်ထားတဲ့ Version ပေါ့အဲ့ဒီ Minecraft EDU ကို Microsoft Company ကအခုဝယ်လိုက်ပြီအဲ့ဒါကြောင့်မလို့သူတို့ရဲ့ version အစ်စ်နဲ့ Minecraft Education Edition ဆိုပြီးထုတ်မယ်လို့ကြေညာခဲ့တာရှင် Minecraft EDU Computer Game ကိုအခုလောလောဆယ်ကမ္ဘာနိုင်ငံပေါင်း40ကျော်ကစာသင်ခန်းပေါင်း 8,000 ကျော်မှလက်ရှိသုံးပြီးတော့စာသင်နေတာရှင
်သူက Computer Game ဆိုပေမဲ့ကျောင်းသူကျောင်းသားတွေကိုဖန်တီးနိုင်ကြတဲ့တောင်းလုပ်ပေးတဲ့ game မျိုးပါအတန်းထဲမှာရှိနေတဲ့ကျောင်းသားတွေရောဆရာတွေပါ online ပေါ်မှာချိတ်ဆက်ပြီးတော့အတူလေးလာတင်ယူနိုင်ဖို့အထူးလုပ်ပေးထားတာဖြစ်တယ်ဗ
ျလေးလာတင်ယူတဲ့နေရာမှာလည်းမူလရန်းကဆက်ပြီးတော့မှ college ကျောင်းအထိကျောင်းသူကျောင်းသားတွေ Minecraft EDU game ကိုတုံးနိုင်ကြတာပါစာရေးတာဖတ်တာကနေပြီးတော့သမိုင်းသိပ္ပံသင်ကြားအနုပညာပညာရပ်တွေနောက်ပြီးတော့ဒီ computer programming တို့မြို့ပြစီမံကိန်းတို့ engineer ပညာရပ်ပိုင်းမျိုးတွေကိုလည်းလေ့လာသင်ယူလို့ရတယ်နောက်ဒီ Microsoft ရဲ့အပြောအရတော့စာသင်ခန်းတွေအတွက်ကိုရည်ရွယ်တဲ့ဒီ computer game တွေကြောင့်မလို့အတက်ပညာတွေမဟုတ်ဘူးဒီ online ကမ္ဘာထဲမှာနိုင်ငံသားတယောက်ရဲ့တာဝန်တွေကဘာလဲသူတစ်ပါးအပေါ်ဘယ်လိုမျိုးစာနာစိမ်မျိုးထားရမလဲစတဲ့ဒီလူမှုဆက်ဆံရေးပိုင်းအသိပညာတွေအထိကိုနားလည်သိနိုင်ကြတယ်လို့ဆိုရဲ
ရောင်စုံ၄တောင် block 3လေးတွေတုံးပြီးတော့ online ပေါ်မှာကိုဖန်တီးခြင်းတဲ့ကမ္ဘာကြီးကိုဖန်တီးယူရတာမျိုးမလို့ကျောင်းသူကျောင်းသားတွေကလည်းသဘောကျတယ်ဗျသူတို့တက်ကပညာသင်နေတဲ့လေ့လာနေတဲ့ဆိုတာမျိုးမဟုတ်တော့ဘဲနဲ့ game ကစားနေတယ်လို့မျိုးဖြစ်နေတာကိုဗ
ျဟုတ်တယ်ရှင်ဒီအီတလီမှာမီးတောင်ပေါက်ပြီးတော့ချော်ရီတွေဖုံးသွားခဲ့တဲ့ရှေးဟောင်းပွန်ပင်မျိုးကြီးအကြောင်းတို့အီဂျစ်ကပိရမစ်တွေအကြောင်းတို့တခါဒီဂရိကရှေးဟောင်းဘုရားကျောင်းတွေအကြောင်းတို့ကိုဒီအတိုင်းသင်မယ်ဆိုလို့ရှိရင်သူတို့စိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်အဲ့လိုမျိုးမြို့ဟောင်းတွေအဆောက်အဦးဟောင်းတွေကိုကိုယ်တိုင်ဒီ online ပေါ်မှာအတုံးလေးတွေနဲ့ပြန်ဆောက်ဖန်တီးမယ်ဆိုလို့ရှိရင်ရှေးဟောင်းမျိုးပြတိဆောက်တဲ့ပြည်သူကပညာရမယ်ဒီခါဒီဘာသာရင်ကျင်းမှုတွေအကြောင်းကိုသိမယ်အဲ့ဒါက computer တွေပေါ်မှာကိုယ့်ရဲ့ဖန်တီးနိုင်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ပညာရနိုင်မှာဖြစ်တယ်လို့ Minecraft Education Edition ကိုထွင်းနေတဲ့ Microsoft ကပြောပါတယ
် If the kids are so incredibly passionate about this game there's obviously value in it to them
it's not that it helps kids learn different they've been learning that way they've been learning through gaming it helps us see the way that they learn different and I think that is the biggest game changer
Minecraft Education Edition နဲ့ပတ်သက်တဲ့ Microsoft ရဲ့ဆောင်းပါးတွေမှာဆိုလို့ရှိရင်ဒီ New Zealand နိုင်ငံက Alfredston College ကကျောင်းသူကျောင်းသားတွေက Auckland စစ်သမိုင်းပြလိုက်နဲ့ပေါင်းပြီးတော့မှဒီပထမကမ္ဘာစစ်ပွဲမှာ New Zealand ပြည်သူတွေဘလို့ပါဝင်ခဲ့တယ်ဆိုတာကို Minecraft game နဲ့ပြန်ပြီးတော့ဖန်တီးလေ့လာကြရတယ်ဆိုတဲ့အကြောင်းကိုဥပမာပေးထားတယ်ကိုသားညုံရဲ့
အခုလက်ရှိ Minecraft EDU game တွေကအမျိုးမျိုးရှိတယ်ဗျအဓိကကတော့ကိုဖြစ်စီခြင်းနဲ့မြို့တွေရွာတွေနေရာတွေမျိုးဖန်တီးရတာမျိုးဖြစ်တော့ကိုတယောက်တည်းကစားရတာတဲ့ဒီ game တစ်ခုတည်းကိုပဲ online ပေါ်မှာလူတွေအများကြီးချိတ်ဆက်ကစားကြရင်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်မျှဝေဖန်တီးရတာကိုလည်းနားလည်သွားကြနိုင်တာပေါ့မဆုမြတ်မော
ကျောင်းစာသင်ခန်းတွေအတွက်ရည်ရွယ်တဲ့ Minecraft EDU game တွေအားလုံးက online ပေါ်မှာကျောင်းသားတွေအများကြီးချိတ်ဆက်ပြီးတော့ကစားကြအောင်လို့လုပ်ထားတာပါပါဝင်ကစားကြတဲ့သူတွေအနေနဲ့ game ပေါ်မှာမူတည်ပြီးတော့မှ game နဲ့မှသူတို့ပါဝင်ပြီးတော့လုပ်ရတဲ့ပုံစံတွေကမတူကြတော့အတွေ့အကြုံတွေလည်းရနိုင်တယ်ဒီကဘာအစ်မပြဿနာကိုဘလို့အပြေချာကြမလဲဆိုတာမျိုးနီးစပ်ရှာဖွေတဲ့အတွေ့အကြုံတွေကိုလည်းရနိုင်ကြတယ်လို့ဆရာဆရာမတွေကပြောပါတယ်သူတို့ကိုယ်တိုင်ကလည်းကျောင်းသူကျောင်းသားတွေကိုဒီသူတို့လေ့လာစီစဉ်တဲ့အတိုင်း game တွေကိုပြုပြင်ယူလို့ရတဲ့အတွက်ထောက်တယ်လို့ဆိုရခြင်
း Microsoft က Minecraft EDU game တွေပေါ်မှာခြေခံပြီးတော့ Minecraft Education Edition ကိုဖန်တီးနေကြတာဆိုတော့Education Edition ထွက်လာလို့ရှင်ဒီ Minecraft EDU တွင်းထားတဲ့စက်တွေအားလုံးကိုတစ်နှစ်စာအခမဲ့ download ပေးလို့မယ်လို့သိရတယ်။ Minecraft Education Edition ပဲတက်တက်ကိုယ့်ရဲ့ computer ထဲမှာ download တွင်းပြီးတော့ကစားမယ်ဆိုရင်တစ်နှစ်စာ5ဒေါ်လာပေးရမှာဖြစ်ပါတယ်။ထွက်ထွက်ချင်းအစမ်းကာလမှာတော့အခမဲ့ပေးထားမယ်လို့ Microsoft ရဲ့ blog မှာရေးထားပါတယ်
။ Software Company ကြီးဖြစ်တဲ့ Microsoft ရဲ့ဒီ Windows Software တွေကအရင်တော့စာသင်ခန်းတိုင်းလိုလိုမှနေရာယူထားပေမဲ့လည်းအခုနောက်ပိုင်းတော့ဒီ Google ရဲ့ Chrome Operating System လိုမျိုးပေါ်ပြတံပိုးနေတဲ့ operating system တွေကအစားထိုးလာတဲ့နောက် Apple ရဲ့ iPad တို့ Samsung ရဲ့ Galaxy Note တို့လိုမျိုး tablet computer တွေကကျောင်းသားတွေထဲမှာနေရာယူလာတယ်လေ The Verge Online Media ကြီးရဲ့ဆောင်းပါးထဲမှာဆိုလို့ရှိရင်အဲ့လိုမျိုးအခြေအနေမျိုးတွေကြောင့်မလို့ Microsoft ကကျောင်းသူကျောင်းသားတွေကြားမှာရေပန်းစားနေပြီးသား Minecraft EDU ကိုဝယ်ပြီးတော့မှဈေးကွက်မှာပြန်ပြီးလွှမ်းမိုးနိုင်ဖို့ကြိုးစားတာဖြစ်တယ်လို့ရေးတယ်ရှင
်တခြားမကြည့်နဲ့ Minecraft game ကိုပဲကြည့်လေအဲ့ဒီ Minecraft computer game ကိုတကဘာလုံးမှ register လုပ်ကစားနေကြတဲ့သူပေါင်းကတန်းတရာကျော်ရှိတယ်လို့ New York Times ဝန်ဆောင်ကြီးရဲ့ဆောင်းပါးထဲမှာရေးထားပါတယ်။ Mobile platform တွေပေါ်မှာကစားနိုင်တဲ့ Minecraft app ဆိုရင်လည်း Apple ရဲ့ App Store မှာရော Google ရဲ့ App Store မှာပါရောင်းရဆုံးထိပ်တန်း Game App နေရာမှာရှိတယ်တဲ့။ဒါတော့ဒီ PC Game App မျိုးစားတွေမှာဆိုလို့ရှိရင်လည်းအခုချိန်ထိအရောင်းရဆုံး Game ဆိုပြီးတော့ Microsoft Company ကပြောပါတယ်
အဲ့ဒီ Minecraft game တော့ကလည်းဒီမူလထွေတဲ့ကုမ္ပဏီစီကနေပြီးတော့ Microsoft ကဒေါ်လာသန်း 2,000 ကျော်နဲ့ဝယ်လိုက်တာနော် Microsoft လက်ထဲကိုရောက်တာတနစ်ခွဲကျော်လောက်ရှိသွားပြီး game ကအခုချိန်ထိဆက်ပြီးတော့အောင်မြင်နေတော့မှာပဲဒါပေမဲ့အဲ့ဒီ game app ကြောင့်မို့လို့ Microsoft ကဒီသူ့ရဲ့ smartphone တွေအယောင်တက်မယ်လို့မျှော်လင့်ထားတာဖြစ်မလာတဲ့အချက်ကိုလည်း New York Times ဇင်းစာဆောင်းပါးထဲမှာထောက်ပြထားတဲ့ကိုသားညိုရဲ့
အခုတခါ Minecraft Education Edition နဲ့ Microsoft ကုမ္ပဏီရဲ့အောင်မြင်မှုတိုးဖို့မျှော်လင့်နေတာတော့ဟုတ်ပါပြီတကယ်တမ်းကျတော့ကျောင်းသားတွေထဲမှာသုံးနိုင်ဖို့ Office 365 Education ဆိုတဲ့ software မျိုးကလည်းရှိနေပြီးသားလေ။နောက်လက်ရှိ Minecraft EDU game ကိုသုံးလို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးမှာတကယ်တိုးတက်လာတယ်ဆိုတာတက်သိပြနိုင်တဲ့လေးလာဆန်းစစ်မှုတွေကလည်းသိမရှိသေးဘူးမဆီမမွေ
။အခုတော့ဒီ American တွေက main တက္ကသိုလ်ကဒေါ်လာ2သန်းအကုန်ခံပြီးတော့မှလေးလာမှုလုပ်မယ်လို့ကြေညာထားပြီးကိုသားညိုဦးရဲ့ game တွေကြောင့်မို့လို့ဒီတင်ချာသိပ်ပံနဲ့ engineer ဘာသာရပ်တွေအပေါ်ကျောင်းသူကျောင်းသားတွေရဲ့စိတ်ဝင်စားမှုဘလို့တက်ရောက်မှုရှိတယ်လဲဆိုတာကိုလေ့လာကြမှာပါတခုရှိတာကတော့ Minecraft game အပါအဝင်ဒီတခြား game တွေကပြဿနာအဖြေရှာတဲ့နေရာမျိုးဒီတခြားသူတွေနဲ့အတူတွဲပြီးတော့အလုပ်လုပ်တဲ့နေရာမျိုးနောက်စိတ်ကူးဖန်တီးမှုနဲ့ဒီဇိုင်းထွင်နိုင်တဲ့နေရာမျိုးလိုမျိုးကျောင်းသူကျောင်းသားတွေတကယ်လက်တွေ့ဒီအလုပ်ခွင်ထဲရောက်တဲ့အခါကျရင်လိုအပ်တဲ့အရေးကြီးတဲ့စွမ်းဆောင်မှုဘိုင်းတွေမှာတော့တိုးတက်မှုတွေရှိနိုင်တယ်ဆိုတာကိုဆရာဆရာမတွေရောဒီလေ့လာတဲ့သူတွေကပါယုံကြည်ကြပါတယ်ရှင်